မင်္ဂလာပါဦးတင်မောင်တန်းရှင်
โอเคမင်္ဂလာပါ
ဒီပြီးခဲ့တဲ့မေလ9ရက်ကနေပြီးတော့17ရက်နေ့ထိအာဆီယံထိပ်သီးအစည်းအဝေးကိုကျင်းပခဲ့ပါတယ်ဒီအစည်းအဝေးမှာဒီအင်ဒိုနီးရှားသမ္မတဂျိုကိုဗီဒိုဒိုကနေပြီးတော့
မြမအရေးကအာဆီယံပေါ်မှာယုံကြည်မှုနဲ့ဂုဏ်သိက္ခာကိုထိခိုက်လာမှာစိုးရိမ်နေလို့ပြောပါတယ
်ဒီမြမအရေးကအာဆီယံအဖွဲ့ကြီးအတွက်ဒီဂုဏ်သိက္ခာထိခိုက်เสียဖြစ်နေပြီလို့ပြောလို့ရနိုင်ပါသလား
ရတာပေါ့ဘာကြောင့်လဲဆိုလို့ရှိရင်ကျွန်တော်တို့ဥဒတံကမြန်မာနိုင်ငံဆိုင်ရာလူ့အခွင့်အရေးအထူးကိုယ်စားလှယ်ပေါ့နော်တော်မဲ့ဒရူးဆာဆိုလို့ရှိရင်လက်ရှိစစ်ကောင်စီဟာရာဇဝတ်ကိုင်းနဲ့ပုံပြီးတူတယ်နော်အဲ့တော့လုပ်ခဲ့တဲ့လုပ်ရက်တွေကိုပြန်ကြည့်မယ်ဆိုလို့ရှိရင်လည်းဒီမျိုးသုံးတပ်ဖြတ်မှုနဲ့အစွဲခွင့်ထားရတယ်ဥဒတံကအချက်လက်ရှာဖွေရင်းမင်းရှင်ကလည်းနော်ဒီလူသားချင်းလူသားမျိုးနဲ့တရားလုံးပေါ်မှာစော်ကားတဲ့ရာဇဝတ်မှုကိုကျူးလွန်တဲ့အချက်လက်တွေကိုတွေ့ထားရတယ်လို့ဒါပြောလာတယ်လူခွေရေလှောင်မှုကြီးတစ်ခုလုံးရဲ့သဘောတဘာဝကလည်းအချက်ရစေသောနီလန်းအနေနဲ့ဂုဏ်သိက္ခာပေါ်မှာအဓိကထားပြီးတော့လှောင်ရှားတာနိုင်ငံတကာကိုဖွဲ့စည်းထားတာဖြစ်တယ်ဒီအဖြစ်ကဂုဏ်သိက္ခာကိုထိခိုက်စေတယ်ဆိုတော့ဒီတောင်းကကြီးမှသာဒီတောင်းကကြီးနိုင်စွမ်းရှိမှသာနော်အာဆီယံဥက္ကဋ္ဌအင်ဒိုနီးရှားသမ္မတရဲ့ဂုဏ်သိက္ခာထိခိုက်နိုင်တယ်ဆိုတဲ့စကားကိုကျွန်တော်ထင်တယ်နားလည်နိုင်လိမ့်မယ်လို့ထင်တယ
်ဒါဆိုရင်ဒီမြန်မာအချက်တည်းကအာဆီယံအဖွဲ့ဝင်နိုင်ငံတွေကြားမှာဟိုသဘောထားကွဲလွဲစရာမျိုးဖြစ်နေရပါလားဒီဒေတာရင်းအဖွဲ့အစည်းကြီးတစ်ခုမှာပေါ့ဒီအဖွဲ့အစည်းအပေါ်မှာမြန်မာအရေးကဟိုယုံကြည်မှုကိုဘယ်လိုမျိုးတက်ရောက်သွားနိုင်ပါသလဲ
ဟိုဒီလိုထိခိုက်လာနေပြီဆိုတော့ကတော့ထိကတော့အာဆီယံတစ်ဖွဲ့လုံးပေါ်မှာသဘောတူမျှတယ်လို့ယူဆရတယ်။ဘာကြောင့်လဲဆိုတော့နော်ဒီအခုလက်ရှိချမှတ်ထားတဲ့သဘောတူညီချက်ပေါ့နော်။ဒီသဘောတူမျှမှု5ရက်နဲ့ကျွန်တော်တို့မြန်မာနိုင်ငံရဲ့အကြံတဲကိုဖြည့်ရှင်းဖို့ဒါကကုလသမဂ္ဂကလည်းသဘောတူတယ်။အာဆီယံဖွဲ့ဝင်နိုင်ငံတွေကလည်းသဘောတူတယ်။ဒါပေမဲ့သဘောကွဲလွဲမှုကရှေ့လျှောက်ပြီးဘလို့ခြေလှမ်းနေလဲလမ်းမလဲဆိုတဲ့ကိစ္စမှာတော့ဒီနေရာမှာချင်းကပေါ်မတူကြဘူး။လက်ရှိအခြေအနေထိရတော့အာဆီယံကရပ်တည်နေတာကသဘောကွဲလွဲမှုတဲ့သဘောတူညီချက်ရှိတယ်။ဥပမာအဖြစ်နိုင်ငံရေးအဆင့်ကောင်းဆောင်မဖိတ်ဘူး။ကျွန်တော်တို့ဘျူရိုကရေစီကနိုင်ငံရေးဝန်ကြီးဌာနကအရာရှိတွေကိုပဲဖိတ်မယ်ဆိုလဲထိရလဲဒါအာဆီယံကသဘောတူတာဒါတည်းပို့ပြီးအဲကျွန်တော်တို့ဘလို့ရေးယူဆောင်ရွက်မယ်ဆိုတာမှာတော့ဒါတနိုင်ငံနဲ့တနိုင်ငံသဘောချင်းမတူကြတာလေးတွေရှိမယ်ထင်တယ်။
အာဆီယံအဖွဲ့ဝင်နိုင်ငံတွေရဲ့ပြည်တွင်းရေးကိုဝင်မဆွတ်ဖဲ့ရဘူးဆိုတဲ့မူကဒီမြမအရေးကိုတုံ့ပြန်တာမှာအနောက်ရှက်ဖြစ်စီရလို့တချို့ကတော့သုံးသပ်ပါတယ်ဒီပေါ်မှာရောဘယ်လိုအမြင်ရှိပါလဲ
ဟုတ်ကဲ့နှစ်ခုပြောရမယ်ထင်တယ်ပထမတစ်ခုကတော့ပုံမှန်နိုင်ငံတကာဆက်ဆံရေးပေါ့ကျွန်တော်ပုံမှန်နိုင်ငံတကာဆက်ဆံရေးကတော့1600ခုနှစ်ကျော်မှာရရှိလာတဲ့သဘောတူညီချက်အတိုင်းပဲအချုပ်အခြာအနာပေါ်မှာခြေခံလာတယ်ခြေခံထားတယ်ဒါပေမဲ့တစ်ဖက်မှာကြတော့လူခွေရေးချိုးဖောက်မှုဆိုင်ရာပြဿနာတွေနဲ့ကြုံတွေ့လာရတယ်။ဒီအချိန်မှာကြတော့ကျွန်တော်တို့ဘလို့ကိုက်တွယ်မလဲဆိုတဲ့ပြဿနာရှိတယ်။ဒါပေမဲ့အာဆီယံနဲ့အာရှနိုင်ငံတွေမှာကအဲ့ဒီလိုပြဿနာတွေကိုကိုက်တွယ်နိုင်တဲ့နီးနာရန်တရားမရှိတဲ့အတွက်ကြောင့်မလို့အာဆီယံမှာဒီပြဿနာကြုံရတာမျိုးဖြစ်နေတယ်လို့ယူဆရတယ်နော်။ဆိုတဲ့အခါကြတော့ဒါကြောင့်မလို့ဒီအာဆီယံအနေနဲ့နော်ကျွန်တော်တို့အခုအချိန်မှာနိုင်ငံချင်းကြားနိုင်ငံတွေကြားမှာဘလို့ကိုက်လွယ်မလဲဆိုတဲ့သဘောတူညီနိုင်မှုတွေကလည်းဒါပြဿနာတရားလို့ရင်ဆိုင်လာရတာဖြစ်တယ်လို့ပြောအောင်ပါ
အဲ့တော့တစ်ဖက်မှာပြောမယ်ဆိုရင်ဒီမြန်မာနိုင်ငံအချက်တည်းကအာဆီယံနဲ့တခြားနိုင်ငံတွေရဲ့ဆက်ဆံရေးမှာဘလို့တည်ရောက်မှုရှိပါတယ်လေဟိုဥပမာပြောမယ်ဆိုရင်အာဆီယံနဲ့အမေရိကန်နဲ့ဆက်ဆံရေးနောက်အာဆီယံနဲ့တရုတ်နဲ့ဆက်ဆံရေးမြန်မာအရေးနဲ့ပတ်သက်ပြီးတော့ဒီနိုင်ငံတွေနဲ့အာဆီယံနဲ့အဖွဲ့အစည်းကြားမှာဘလို့တည်ရောက်မှုရှိနိုင်ပါတယ်လေ
အဓိကတည်ရောက်မှုရှိနိုင်တာကတော့အာဆီယံ plus ပေါ့ကျွန်တော်တို့ကအာဆီယံနဲ့မကတော့ဘူးအာဆီယံအပေါင်းပေါ့အာဆီယံအပြင်ဩစတြေးလျပါမယ်တရုတ်ပါမယ်ဂျပန်ပါမယ်နော်အာကိုရီးယားတို့အာရှကလည်းပါမယ်အမေရိကလည်းပါမယ်စရှိသဖြင့်ပေါ့နော်ကျွန်တော်တို့အာဆီယံအပြင်တခြားသောနိုင်ငံတွေကထည့်သွင်းပြီးဆက်ဆံလာတဲ့အခါမှာမြန်မာကမြမအကြက်တဲကစနိုးစနောင်ဖြစ်เสียဖြစ်လာတယ်အဲ့တော့ ကမ္ဘာလုံးမှာကစံနှုန်းတွေကတဖြည်းဖြည်းနဲ့နိုင်ငံရေးစံနှုန်းတွေကပြောင်းလာတယ်ဆိုတော့ကျွန်တော်ကမေးတယ်လို့ပဲပေါ့နော်ဒီအချုပ်ချာအာဏာကနေလူခွင့်ရေးဆိုတဲ့နယ်ပယ်တစ်ခုကတဖြည်းဖြည်းနဲ့ချိန်မာလာတယ်နော်ဒီလိုအခြေအနေမှာဒီနှစ်ခုကိုဘလို့ကြိုက်ပဲမလဲဖြည့်ရှင်းမလဲဆိုတာကတော်တော်လေးအရေးပါတယ်မြန်မာနိုင်ငံမှာအဲ့ဒီလိုကြိုက်တဲ့ဖြည့်ရှင်းမှုအတိတ်တရားရသေးပုံမရဘူးပေါ့နော်ဆိုတော့ဒီအနေအထားမှာဝကြီးတစ်ခုလုံးမှာအာဆီယံကတော့အဲမြန်မာနိုင်ငံရဲ့စာရင်ဓာတ်တဲ့နည်းနည်းလေးပို့ပြီးတော့ဖွင့်ဝင်နိုင်ငံတွေမှာလူလိုကြိုက်တဲ့ဖြည့်ရှင်းမှုပြီးအဲပို့ပြီးပြောပြောမှုတွေရှိလာပေမဲ့လို့မြန်မာနိုင်ငံကနောက်ကျကျနေခဲ့တဲ့အနေအထားမှာရှိတယ်လို့ပြောလို့ရမယ်ထင်တယ်။ဒါကြောင့်ဒီကိစ္စဒီအာဆီယံနဲ့တခြားသောနိုင်ငံတွေရဲ့ဆက်ဆံရေးပေါ်မှာလည်းကျွန်တော်တို့လာပြီးသက်ရောက်မှုရှိတယ်။နိုင်ငံတကာဆက်ဆံရေးရဲ့အချုပ်အခြာအာဏာပေါ်မှာတည်ဆောက်ထားတာမှန်ပေမဲ့လို့အခြားသောတမိုးထားမှုတွေကဥပဒေကဲ့သို့နော်အားကောင်းလာခဲ့တဲ့အခါမှာမလွဲမသွေဒါတခြားအာဆီယံနဲ့တခြားနိုင်ငံတွေရဲ့ဆက်ဆံရေးပေါ်မှာလာပြီးတော့တရားမှုရှိမှာပါပဲ
ဒီအာဆီယံနဲ့တခြားနိုင်ငံတွေရဲ့ဆက်ဆံရေးမှာမြန်မာအရေးအရေးရှိအကျိုးတရားမှုကဘယ်လိုရှိနိုင်ပါသလဲ
ရေးရှိအဖြစ်အတူတဖြစ်မှာတော့အာဆီယံရဲ့ညီမှန်းချက်ပေါ့နော်အာဆီယံရဲ့ညီမှန်းချက်ကဒေသတွင်းတည်ငြိမ်ရေးပဋိပက္ခမရှိရေးနောက်ပြီးတော့ဒေသတွင်းဖွံ့ဖြိုးတိုးတက်ရေးပြီးရင်အာဆီယံတစ်ခုလုံးရဲ့ဈေးကွက်ကြီးဖြစ်ပေါ်လာဖို့ဒီဒါညီမှန်းထားကြနော်ဒီညီမထားတဲ့အတွက်ကြောင့်ဘလို့အာဆီယံတွဲမှာတနိုင်ငံနဲ့တနိုင်ငံကုလူဆက်ဆံမဲ့ဒါအာရှလမ်းမကြီးတွေနော်ဒီလိုသွားလာကြဖို့ပြီးရင်ဗီဇာအနေထားအစပြီးကျွန်တော်တို့ဖွင့်ကြဖို့တနည်းပြောလို့ရှိရင်ဥရောပသမဂ္ဂဆန်ဆန်မျိုးဒီအာဆီယံဒေသကိုထူထောင်ဖို့ဆိုတဲ့ညီမချက်ကြီးကျွန်တော်တို့ထားရှိခဲ့နော်ဒါကသူ့ရဲ့အနာဂတ်ပဲနော်ဒီအနာဂတ်ကြီးတစ်ခုလို့မြန်မာကိစ္စကြောင့်မို့လို့မြန်မာစားကတော့ဒီအချစ်တော်အချဒေသတစ်ခုလုံးကနေသွားမယ်လို့ပြောရတယ်သူ့ကိုခြံထားရမလားမခြံရဘူးလားဆိုတဲ့ပြဿနာအထိကိုသွားရမလဲအချိန်လုံးကိုဘယ်လောက်ထိသွားမလဲဆိုတာအထိအဲတေချာတာကတော့မြန်မာနိုင်ငံပါဝင်နေတဲ့အတွက်ကြောင့်မို့အာဆီယံရဲ့သွားနေတဲ့အချိန်လုံးကြီးကိုလာပြီးထိခိုက်နေတာကတော့ဒါအာဆီယံဖွဲ့ဝင်တော်တော်များများကလည်းဒါခံစားကြရတယ်ညင်ကြတယ်ပေါ့နော်ဆိုတော့ဒါကြောင့်မို့လို့အနာဂတ်ညီမချက်ကြီးတစ်ခုလုံးကိုလာပြီးထိခိုက်နေတယ်လို့ပြောရမှာ
အစောပိုင်းတော့မေကွန်းကိုပြန်ကောက်ရမယ်ဆိုရင
်မြမအရေးအာဆီယံဂုံတိတ်ခါကိုထိခိုက်မှာဆိုရင်လည်းဆိုရဲအင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုရဲ့စကားပါ
ဒါကိုအာဆီယံအနေနဲ့ဘယ်လိုကင်တွယ်ဖြေရှင်းနိုင်ပါသလဲ
အဲပြဿနာပေါ်ရှုမြင်ပုံပေါ်မှာတော့မူတည်မှာပေါ့နော်ဆိုတော့ကျွန်တော်အမြင်အရဆိုလို့ရှိရင်တော့မြမအချက်တည်းရဲ့အတွင်းသားအနစ်ကလူခွင့်ရေးချိုးဖောက်မှုဒီလူ့ဝင်ရေးချိုးဖောက်မှုကိုကိုက်တွယ်ဖြစ်ရှင်းနိုင်တဲ့နီးနာရန်တရားတစ်ခုလုံးအာရှမှာမရှိသေးတဲ့မြတ်အာဆီယံကမလွဲမချောင်သာဒီပြဿနာတွေနဲ့ကြုံရတကယ်လို့ဒီပြဿနာတွေကိုချုပ်ညင်တယ်ဆိုလို့ရှိရင်ကျွန်တော်တို့ယူရိုပါမှာရှိတယ်လက်တင်အမေရိကမှာရှိတယ်အာဖရိကမှာဒါထူထောင်ထားပြီးတာလူ့ခွင့်ရေးကောင်စီလိုဟာမျိုးနော်ကျွန်တော်တို့တနိုင်ငံမှာလူ့ခွင့်ရေးချိုးဖောက်မှုတွေရှိရင်အဲ့ဒီနိုင်ငံသားတွေကအဲ့ဒီကောင်စီကိုအာဖရိကတိုက်အာဖရိကတိုက်မှာဆိုအာဖရိကတိုက်လူခွေဆိုင်ရာဖွဲ့ဝတာတိုက်ကြလို့ရတယ်အဲ့ဒီအဖွဲ့ကနေအရေးယူပေးတယ်နော်လက်တင်အမေရိကမှာလည်းဒီအတိုင်းပဲဥရောပမှာလည်းဒီအတိုင်းပဲဒါပေမဲ့အာရှမှာအဲ့ဒါမရှိအာရှမှာကအာဆီယံလူခွေချာတာလောက်ပဲကျွန်တော်တို့ကထုတ်ပြန်နိုင်သေးတယ်အဲ့ဒီချာတာအရာချိုးဖောက်မှုတွေကိုနော်ဘလို့အေးအေးယူဆောင်ရွက်မလဲဆိုတဲ့နီးနာရန်တရားတရားမထူထောင်နိုင်ခဲ့ဘူးအဲ့ဒီတော့စောစောကမြမအရေးပြဿနာကိုအာဆီယံကဖြေရှင်းမယ်ဆိုလို့ရှိရင်အဲ့ဒီချာတာနဲ့အဲ့ဒီဟာကိုအေးအေးယူနိုင်တဲ့နီးနာရန်တရားကိုထူထောင်ခြင်းအားဖြင့်เนาะအာဆီယံကစောစောကမိမိရဲ့ညီမန်းချက်တွေဖြစ်တဲ့เนาะပုံပုံကျေပြတ်နဲ့ပုံပုံဒေတာတွေတည်ငြိမ်ရေးလုံခြုံရေးပြီးလို့ရှိရင်ကျွန်တော်တို့เนาะစီးပွားရေးပူးပေါင်းဆောင်ရွက်မှုကြီးပေါ်တက်တီကိုသွားနိုင်လာတော့ဖြစ်လာမယ်မဟုတ်လို့ရှိရင်တော့အဲ့ဒီအဖွဲ့မရှိတဲ့အတွက်ကြောင့်မို့ဒီလူခွင့်ရေးဆိုင်ရာပြဿနာတွေဟာအာဆီယံမှာတော့ဝင်ဝင်ပြီးစောင့်နော်ဝင်ဝင်ပြီးစောင့်နေတယ်ဗျမြန်မာစစ်တပ်ကလည်းသူ့ရဲ့အပြုဘူးတွေသူ့ရဲ့ယုံကြည်ခံယူချက်တွေစိတ်ဓာတ်တွေကိုမပြည့်နိုင်လေးဘူး ဆိုလို့ရှိရင်နော်အာဆီယံကဖြည့်ရှင်းနိုင်မှာဖြည့်ရှင်းမှုအခက်အခဲတွေဆက်လက်ရင်ဆိုင်တရားဥပပါပဲဒါကြောင့်မို့ဖြည့်ရှင်းရေးနည်းလမ်းကတော့အာဆီယံချတာကိုအကောင့်ထဲပေါ်နိုင်တဲ့ချိုးဖောက်မှုတွေကိုအေးအေးယူနိုင်တဲ့နည်းနာရန်တရားတရားကိုအာဆီယံအနေနဲ့ထူထောင်ဖို့ပဲလို့ကျွန်တော်ထင်